စကိုင်းတိုင်းရေမပင်ခရိုင်ဆလင်းကြီးမြို့နယ်မှာရှိတဲ့ကျေးရွာတွေမိရှုခံရတာတလနီးပါးရှိလာပြီလို့ဒေသခံတွေကပြောကြပါတယ်။နေတွင်မကြာခဏမိရှုခံလို့ရွာတိုင်းမနေရဲပဲထွက်ပြေးနေသူတွေလည်း9000ဝန်းကျင်လောက်ရှိလာနေပြီးသူတို့အတွက်အကူအညီတွေလိုအပ်နေတယ်လို့စစ်ဆောင်တွေကိုကူညီနေသူတွေကပြောပါတယ်။ဆလင်းကြီးမြို့နယ်ဘက်ကအခြေအနေသတင်းပေးပို့ထားတာကိုမတ်သိန်ကြီးထိုက်တင်ပြပေးပါမယ်။
စကိုင်းတိုင်းဆလင်းကြီးမြို့နယ်ညောင်ပင်ကြီးကျေးရွာမှာရှိတဲ့ရွာရဲစခန့်ကိုပြီးခဲ့တဲ့ဇွန်လ9ရက်နေ့တုန်းကဒေသခံကာကွယ်ရေးအဖွဲ့တွေဝင်ရောက်တိုက်ခတ်ပြီးနောက်ပိုင်းညောင်ပင်ကြီးကျေးရွာထဲမှာလူနေအိမ်တချို့စတင်မိရှို့ခံခဲ့ရတာပါ။အဲ့ဒီနောက်ပိုင်းကဆက်လို့ကျေးရွာတွေမကြာခဏမိရှို့ခံနေရတာအခုဆိုရင်တစ်လနီးပါးလောက်ကိုရှိလာနေပြီလို့ဒေသခံတွေကပြောပါတယ်။ညောင်ပင်ကြီးရွာထဲမှာစစ်ကောင်စီတပ်ဖွဲ့တွေအခြေချနေထိုင်ပြီးအနီးဝန်းကျင်ကကျေးရွာတွေကိုလည်းနောက်ပိုင်းမှာမီးရှို့၆လှန်နာစစ်ကြောင်းထိုးတာတွေရှိတာကြောင့်ဒေသခံတွေမနေရတော့ပဲထွက်ပြေးတိမ်းရှောင်နေကြရတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ပြည်သူ့မှပြည်သူတို့ပရဟိတအဖွဲ့ဝင်တဦးကပြောပါတယ်
။ဇူလိုင်လ၁ရက်နေ့တော့အရင်တိုင်းကမီးရှို့တွေရတယ်။အဲ့ဒီနောက်တော့မမြင်သေးဘူးပေါ့လေ။လောဆယ်တော့အချို့လည်းရွာပြေးပြန်ပြီးတော့ဆန်းပြီးတော့လို့ဝင်နာပြီးရှိတယ်လို့ဟိုရှိတယ်ပေါ့နော်ဟိုနေတော့နေထိုင်ရတဲ့အနေအထားမှာတော့မရှိသေးဘူးပြလက်ရှိလက်စလင်းမျိုးတဲ့မှာခေချောင်းထိုးနေတယ်လက်ရှိချင်းတို့မျိုးပြီးပေါင်းသွားရမှာရှိတယ်လို့သိရတယ်ပ
ြထွက်ပြေးနေကြတဲ့ဒေသခံတွေတဲကတချို့ဟာရွာလဲခွင်းထဲမှာပဲဖြစ်တယ်လို့နေရတဲ့အခြေအနေမှာရှိနေပြီးလက်တလောစားတော်ကြီးအတွက်ကူညီပေးနေသူတွေကပဲချက်ပြုတ်ကျွေးနေရတာလို့လည်းသိရပါတယ်စီဘေဒုက္ခတဲ့တွေအတွက်ဆန့်ရိတ်ခအစဉ်ပြေစေဖို့ကုံစင်းတွေကူညီပေးနေတဲ့မုံရွာအမြင့်လန်းတပိတ်ဥဆောင်ကော်မတီဝင်တဦးကစစ်ဆောင်တွေရဲ့လက်တလောအခက်အခဲတွေကိုအခုလိုပြောပြပါတယ်
။ညောင်မင်းကြီးဘက်မှာရှိတဲ့အဖွဲ့တွေကသမီးချက်ပြုတ်ပါ냐အတာဝန်ယူပေးရပြီးတော့ချက်ကျွေးရတယ်စစ်ဆောင်နေရာကဟိုလောက်ရှိတယ်18နေရာလောက်ရှိတယ်ဗျလူကြီးရတော့9000အဲ့ဝင်းကြီးလောက်ရှိတယ်သူကတော့နီးစက်ရာကိုဆွေမျိုးသားချင်းကျေးတာတွေဆိုသွားပြီးတော့နေရတာပေါ့အဲ1000ဝန်းကျင်လောက်ကအလောက်နေကြတယ်တရက်တရက်ကိုကျွန်တော်တို့အဲဆန်တို့စီတို့ဆိုရင်အဲဆန်အိတ်50တိကိုကုန်နေလို့ပြောတယ်ဗ
ျဆလင်းကြီးမြို့နယ်မှာစစ်ဆောင်နေရတဲ့ကျေးရွာ၈ရွာဝန်းကျင်ရှိနေပြီးစစ်ဆောင်နေအတွက်အကူအညီတွေလိုအပ်နေတယ်လို့လည်းသူကပြောပါတယ်ဒီတော့တွင်စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာစကိုင်းတိုင်းမုံရွာကနေညောင်ပင်ကြီးစီကိုပြီးခဲ့တဲ့ဇွန်လ၁ရက်နေ့ကလေးကရေချောင်းကနေတဆင့်အသွားပြန်လုံနေတယ်လို့ဒေသခံတွေကပြောပါတယ်။အခုနောက်ပိုင်းထိတွေ့တိုက်ပွဲတွေတိတ်မရှိပေမဲ့ချင်းတွင်မြေကမ်းဘေးမှာရှိတဲ့ရွာတွေမကြာခဏမိရှို့ခံရတဲ့အခြေအနေကြောင့်ရွာတွေပြန်မဝင်ရဲပဲနေထိုင်စားသောက်ရည်အတွက်အခုအညီတွေလိုအပ်နေတာဖြစ်ပါတယ်။